အမေရိကန်မျိုးသားလူမျိုးရေးကြံပေးမိုက်ကယ်ဖလင်းရဲ့နှုတ်ထွက်မှုကိုအမေရိကန်နိုင်ငံရေးပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေအတည်ပြုလက်ခံလိုက်ကြပြီးတော့သမ္မတဒေါ်နယ်ထရန့်အစိုးရတဲ့အနေနဲ့နိုင်ငံတော်လုံခြုံရေးနဲ့တခြားကိစ္စရပ်တွေကိုစနစ်တကျဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ကြပါတယ်။အရီဇိုနာပြည်နယ်ရီပက်ဘလစ်ကန်ထက်လွှတ်တော်မတ်ဂျွန်မက်ကိန်းကတော့လုတ်ကိုလောက်ရမယ်ဆုံးဖြတ်ချက်တစ်ခုဖြစ်ကြောင်းနဲ့ဒုသမ္မတကိုလည်းမစ္စတာဖလင်းကလွဲမစွာအစီရင်ခံခဲ့တဲ့အကြောင်းအင်္ဂါနေ့မှာသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။သူ့ရဲ့နှုတ်ထွက်စာထဲမှာတော့မစ္စတာဖလင်းကအမေရိကန်ဆိုင်ရာရုရှားတန်မတ်ကြီးနဲ့သူ့စကားပြောခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဒုသမ္မတမိုက်ပန့်စ်ကိုတင်ပြရမှာအချက်လက်တွေမပြည့်စုံခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေအကြောင်းရုရှားတန်မတ်ကြီးနဲ့ဆွေးနွေးခဲ့ခြင်းမရှိခဲ့ကြောင်းဒုသမ္မတပန့်စ်ကတိုင်းပြည်ကိုရုံးမြင့်တန်ကြားကနေငင်းဆန်သွားခဲ့ပေမဲ့ဒီကိစ္စဟာဆွေးနွေးတဲ့အခါမှာပါဝင်ကောင်းပါဝင်နိုင်တဲ့အကြောင်းမစ္စတာဖလင်းကနောက်ပိုင်းမှာဝန်ခံခဲ့တာဖြစ်ပါတယ်။အမေရိကန်ဥပဒေအရတရားဝင်ခွင့်ပြုချက်မရဘဲနိုင်ငံသားတွေအနေနဲ့တခြားနိုင်ငံတကာအစိုးရတွေနဲ့ဆက်စပ်ညှိနှိုင်းမှုတွေကိုတားမြစ်ထားပါတယ်။